Hello.
Mai jano kemau so ba. Merry Christmas.
Okay, Merry Christmas.
Ne de ne do gong do bian mai a do 2014 ku ne twe myama pi ye che ni de bo a ma chong gong mi tong ta sa mya jano ti pya de khmyar.
Chong gong mi tong ta a me so no lou sia ri a nyai shi de de bo no. Ho 2014 ku ne ma so lu shin ho to tet tin de law do ma to tet khu. Da ba me le lou tin de law do le ngwa ro a ni ne lou nai ke de lu ro tin ma de. Ti tu re ye နိုင်ငံရေးမှာစိတ်ဝင်စားမှုနဲ့ရင့်ကျက်မှုကတော့သိတိတတာကိုအားရစရာကောင်းပါတယ
်။ဟုတ်ကဲ့။ Christmas နဲ့နှစ်တကူကာလမှာလူတွေရဲ့စိတ်ဓာတ်ကတိတ်ပြီးနူးညံ့ကြတာပဲခင်ဗျာ။တခြားအချိန်တွေတက်ပိုးပြီးတီးခန့်ကြတဲ့စာနာကြတဲ့ကိုညီလှူဒန်းကြတဲ့ဒီစိတ်ဓာတ်တွေအမြဲရှိအောင်ကျွန်တော်တို့ဘယ်လိုကြင့်ကြံသင့်ပါသလဲခင်ဗျာ
။အဲ့ဒါတော့ဟိုခရီးယာနိုင်ငံတွေမှာတော့ဒီလိုရှိတယ်ဆိုတာအစဉ်အလာရပေါ့နော်။ဘာဖြစ်လို့လဲဆိုတော့ Christmas အချိန်နှစ်တကူအချိန်ဆိုလို့ရှိရင်အားလုံးငြိမ်းချမ်းမှုအားလုံးပျော်ရွှင်မှုအားလုံးတယောက်နဲ့တယောက်ပေါ်မှာမေတ္တာထားဖို့ဒီလိုစိတ်ထားတွေကိုအားပေးခဲ့တာဟာမိက2000ကျော်ကျော်သွားပြီဆိုတော့အဲ့ဒါတွေကတော့အခုတည်းကရှိနေတယ်တော့ဒါကောင်းတာပေါ့တစ်ချိန်လုံးကတော့လူတွေကဒီလိုဖြစ်ဖို့ဆိုတော့မလွယ်ပါဘူးဒါကတစ်ချိန်လုံးလေ့ကျင့်နေရမှာဖြစ်တယ်တစ်ချိန်လုံးလေ့ကျင့်နေရမှာဆိုတော့အားလုံးကတယောက်ချင်းတယောက်ချင်းကြိုးစားရမှာပဲ
မာဒီအပိုင်းအတွင်းမှာပဲ22ရက်နေ့ကလက်ဘရောင်းတောင်ဒေသမှာဒေါ်ခင်ဝင်းဆိုတဲ့ဆန္ဒပြအမျိုးသမီးကြေးရသူတယောက်လုံညွင်တက်ဖွဲ့ကပြစ်ခတ်လို့တေးဆုံးသွားပါတယ်။အဒီလိုဖြစ်ရတဲ့အကြောင်းအခံတွေကိုအမဘယ်လိုမြင်ပါသလဲခင်ဗျာ
။အဲ့ဒီဟာတွေကလည်းဒါမလိုလိုလားအတိတ်ကိစ္စတွေကြောင့်ဖြစ်တယ်လို့ထင်ပါတယ်။ဒီလက်ဘရောင်းတောင်စီမံကိန်းနဲ့ပတ်သက်လို့ဆိုလို့ရှိရင်ဒီမတ်ကော်ရှင်ပေါ်နဲ့အဲ့ဒီလက်ဘရောင်းတောင်ဂျင်းနီစီနိုင်ကော်ရှင်ကအစီအခံစာတင်ခဲ့တာကြားပါပြီ။အဲ့တော့အရှင်ဆိုင်ဟာတည်းမှာတော်တော်ကိုတိတိကျကျဘယ်လိုလုပ်ဖို့ဆိုပြီးတော့အကြံပြုခဲ့ပါတယ်။ဒီအကြံပြုခဲ့တဲ့အတိုင်းတော့လည်းမလုပ်ခဲ့ပါဘူး။အဲ့ဒါကြောင့်လည်းပြဿနာတွေဟာမလိုအပ်ဖဲနဲ့ရှိပြီးတော့နားရီမပြောင်းနိုင်မှုဆိုတဲ့သဘောဖြစ်နေတာပေါ့နော်တော့အခုနောက်ဆုံးလှုပ်ထားတယ်ဒါမလို့အဖူးလိုပဲမှတော့မြင်ပါလေဒီလိုမျိုးသမီးတယောက်ကိုပြစ်เสียအကြောင်းလည်းဘာမှမရှိဘူ
းဟုတ်ကဲ့ခင်ဗျာဒီပြဿနာနှစ်နဲ့ချီပြီးဖြစ်နေတာခင်ဗျာစင်းရသားပြည်သူတွေနဲ့အစိုးရကြားပြဿနာတခုရှိနေတာကိုတက်ဆိုင်ရအစိုးရကတော့လွတ်တော်တွေကပါပြေလည်အောင်ဖြေရှင်းပေးနိုင်ရမရှိတာဘာကြောင့်လဲခင်ဗျာ
တကယ်တော့အဓိကအစိုးရကလုပ်ရမှာပဲလွတ်တော်လို့လုပ်တယ်ဆိုတာဟာဥပဒေကြောင့်အရာလုပ်တဲ့အကြံပြုတယ်အဲ့ဒီလိုအဆိုတင်သွင်းတယ်နောက်ပြော်လဲဟိုကြခါလေးကြလို့ရှိလို့ရှင်ကော်မတီလေးဖွဲ့ပြီးတော့အစည်းအဝေးခန်းစားလေးတင်တယ်ဒါတွေလုပ်ပေမဲ့လေနောက်ဆုံးကျတော့အကောင့်ထွေဖွာတာအစိုးရပဲအကောင့်ထွေဖွာတာအုပ်ချုပ်ရေးပိုင်းဆိုင်ရာပဲအကောင့်ထွေဖွာတာပဲမောင်အမြင်မှာတော့အုပ်ချုပ်ရေးပိုင်းဆိုင်ရာကနေလိုအပ်တဲ့လောက်လွတ်တော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခြင်းမရှိဘူးလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီကနေ့တော့သခိုင်းတိုင်းဝန်ကြီးချုပ်ကအမတို့စုံစမ်းစစ်ဆေးကော်မရှင်အစည်းအဝေးခန်းစားအတိုင်းအကောင့်ထွေဖွာတာအားနဲ့ခဲ့တယ်အနောက်တခါတေဆုံးသူဒေါ်ခင်ဝင်းတက်ထိုက်တန်နဲ့ရော်ကြီးပေးမယ်ဒံရတဲ့လူဈေးကူပေးမယ်လဲပြောတယ်ဆိုတော့အမကြီးတကယ်တော့လူတယောက်တေဆုံးပြီးမှထိုက်တန်နဲ့ရော်ကြီးဆိုတာလေဒါကနှစ်သိမ့်လောက်ပဲရှိတယ်အဲ့ဒီလိုဖြစ်မှရော်ကြီးပေးတာလေဒါတွေကိုနှစ်နဲ့ချီဖြစ်တာကိုနောက်မဖြစ်အောင်အတိကဆိုရင်ဘလို့လှုပ်ရင်ကောင်းမလဲ
ဟုတ်အခုလည်းသူပြောသွားတဲ့ထဲမှာဟဲ့လားဒီအစင်းခါစားနဲ့ပတ်သက်လို့အကောင့်ထဲပေါ်တာအားနေခဲ့ဆိုဘာဖြစ်လို့အားနေခဲ့လဲဒါကိုပြန်ပြီးမေးရမယ်ဒါတို့စုံစမ်းရမယ်ဘာဖြစ်လို့မလုပ်ခဲ့လဲမလုပ်နိုင်စရာအကြောင်းဘာမှမရှိဘူးမတော်အကြံပြုချက်တွေကမလုံနိုင်စရာဟိုအကြံပြုချက်တွေဘာမှမပါဘူး။ဘာဖြစ်လို့မလုခဲ့လဲ။အဲ့ဒါကိုစဉ်းစားရမယ်။လုတင်လုလိုက်တာရောမလုခဲ့လို့ဒီလိုဖြစ်တာပေါ့။ဖြစ်ပြီးမှယောကျေးပေးတယ်ဆိုတော့ကိုခင်မောင်ဆိုပြောတဲ့အတိုင်းပဲလူတယောက်ရဲ့အသက်ကဘလို့ယောကျေးနဲ့တန်ပါမလဲ။တောင်းမှုဖြတ်လို့မမြင်ရတာလူတယောက်ရဲ့အသက်ဆိုတော့
ဟုတ်ပါရဲ့ခင်ဗျာ။အမအခုတခြားကိစ္စတစ်ခုမရတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြုလုပ်မဲ့ပြည်လုံးကျဆန္ဒခါယူပွဲမှာယာယီတက်တေကလက်မှတ်ကိုင်းဆောင်ထားသူတွေကိုဆန္ဒမဲပေးတဲ့ဆိုတဲ့အမြင်အမောဘလို့သဘောထားပါလဲခင်ဗျာ
ညီမတို့ဒီဆန္ဒခံယူပွဲကျင်းပမယ်ဆိုတာဘာမှမဆုံးဖြတ်ရသေးဘူးအဲ့တော့အဲ့လိုလုံးတစ်ခုကမဖြစ်ခင်မှာတို့လောလူတွေကပထမအဦးဆုံးပြဿနာကိုအရင်ကြည့်တာပဲအဲ့တော့ဘာခဏခါပြောရပြဿနာအဓိကမဟုတ်ပြဿနာဖြေရှင်းပုံကအဓိကအဲ့တော့ဒီဟာအရင်တော့ဥပဒေတွေကဘယ်လိုရှိတယ်လဲဥပဒေအတိုင်းလုပ်တယ်ဆိုလို့ရှိရင်ဘာလို့ဘာမှပြောစရာအကြောင်းမရှိဘူးအရင်တော့ဥပဒေတွေမှာသဘောတူထားတဲ့ဟာဆိုရင်ဘလူကမလဲဒါကိုပြဿနာရှာစရာအကြောင်းမရှိပါဘူ
းဟုတ်ကဲ့ခင်ဗျာကျောင်းသားသမ္မကဆိုတဲ့ဝေါ်အရာကိုကျွန်တော်အစဉ်တစိုက်တုံးကြတာပေါ့နော်အခုတလောမှာကျောင်းသားယူနီယံလို့ပြောင်းလဲတုံးဆွဲနေကြတာကိုအမတော်သတိထားမိလားမသိခင်ဗျတကယ်တော့ယူနီယံဆိုတာအင်္ဂလိပ်စကားပဲခင်ဗျကျွန်တော်မြန်မာလို့ရှိပြီးသားသမ္မကဆိုတဲ့စကားလုံးကိုပဲတုံးဖို့မတင်ဘူးလားခင်ဗျအမတ်ဘယ်လိုမြင်ပါသလဲ
ဒါကတော့စုံစုံရဲ့အကြောင်းပေါ်မှာမူတည်တာပေါ့ယူနီယံဆိုတော့ပို့ပြီးတော့စည်းလုံးနဲ့ညီညွတ်တယ်လို့ထင်လို့လားတော့မသိဘူးဒါပေမဲ့လည်းအဲ့လိုယူနီယံလို့တုံးရင်ကိုယ်ကောင်စုပြောသူလို့ပေါ့နော်ဒါဗမာစကားလုံးမဟုတ်ဘူးဒါပေမဲ့သမက်ကဆိုရလဲပြောမယ်ဆိုလို့ရှိရင်တော့ပါဠိကနေပဲယူထားတဲ့အသုံးနှုန်းပဲလေဒါဗမာအသုံးနှုန်းမှမဟုတ်ပဲအဲ့တော့ဒါ union ကိုပါသာပြန်ထားတယ်ဆိုတော့ဟုတ်ပါတယ် ။ဒါပြော့ငါတို့အနေနဲ့တော့ကျောင်းသားသမိတ်ကဆိုတာတော့အစရိယဒါကိုဂုံယူခဲ့တယ်လေ။အရင်တုန်းကဒါဖေဖေတို့ခေတ်တုန်းကကျောင်းသားသမိတ်ကနေစပြီးတော့ကျောင်းသားများလွတ်လပ်ရေးတိုက်ပွဲမှာဝင်ဖို့အတွက်လုပ်ခဲ့တယ်ဆိုတော့ဒီအသုံးနှုန်းကိုညှက်တက်ပါတယ်။အခု Union ဆွတ်တုံးတာလဲတုံးတဲ့အကြောင်းတော့ရှိမှာပေါ့
။ဟုတ်ကဲ့။တခါတလေမှာအစိုးရအာဏာပိုင်တွေဟာအတိအကျစကလုံးတွေရှိပါလျက်နဲ့အဲ့ဒီလိုထိတိမိမိဝေါ်ဟာရတွေအစားရေဘူးဝဆန်တဲ့စကလုံးတွေကိုထုတ်ဖော်ပြောဆိုရေးသားကြတာတွေ့ရတယ်ခင်ဗျာဥပမာ88လူတို့အောင်ကြမှုအရေးတော်ပုံစူပူမှုလို့ပြောဆိုရေးသားကြတယ်လို့ပဲအခုနောက်ပိုင်းမှာလည်းမိုက်စန္ဒပြပွဲတို့အဒီကယုံတို့ကိုဖြစ်စဉ်ဆိုပြီးခတ်ပေါ်ပေါ်တိမ်ငယ်သွားတဲ့စကားတွေတုံးနေရှိပါအဲ့ဒါဘာကြောင့်လို့ထင်ပါသလဲခင်ဗျာ
အဲ့ဒါအဖြစ်ကိုအဖြစ်တိုင်းမရင်ဆိုင်နိုင်လို့ပေါ့
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးဦးတင်အေးကလာမယ့်2015ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုပို့ပြီးရွေးချယ်ကြဖို့ပါတီတွေကို15ရက်နေ့ကတိုက်တွန်းခဲ့ပါတဲ့အဲ့ဒီကိစ္စရောဘယ်လိုသဘောထားပါလဲခင်ဗျာ
ဒါကြောင့်မဟုတ်ပါတီကအစရကိုယ်မူနဲ့ကိုရှိပြီးသားပါပဲဒီအမျိုးသမီးတွေကိုဦးစားပေးပြီးတော့ရွေးချယ်မယ်ဆိုတာကမဟုတ်မှာရှိပြီးသားမှုဆိုတော့မဟုတ်အနေနဲ့ဘာမှဒါကိုကန့်ကွက်စရာလည်းမရှိပါဘူးကြားပြရွေးကောက်ပွဲတုန်းကလည်းကိုခေါင်းဆိုးတည်တဲ့အတိုင်းပဲမဟုတ်ပါဝင်တဲ့အမျိုးသမီးတွေဆိုလို့ရှိရင်အရင်တုန်းကရွေးခံပြီးတော့တွတ်တော်လေးရောက်သွားတဲ့ခါကျတော့တို့တော်ထဲမှာရှိတဲ့အမျိုးသမီးကိုယ်စားလှယ်တွေကနှစ်ဆနီးပါးဖြစ်သွားပါတယ်ဟိုမတော်အမျိုးသမီးကိုယ်စားလှယ်တွေကများလို့အဲ့တော့အမျိုးသမီးတွေကိုကိုယ်စားလှယ်ဖြစ်နေအရွေးခံမှုဆိုတာမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမူပါတာပါပဲ
ဟုတ်ကဲ့ခင်ဗျာကမ္ဘာတမိုင်းမှာမထင်မှတ်တဲ့အပြောင်းအလဲတွေကိုကျွန်တော်တို့မြင်ရကြားလေရှိပါတယ်ခင်ဗျာမကြာခင်ကပဲအမေရိကန်သမ္မတကကျူဘားနိုင်ငံနဲ့250ကျော်ဖြတ်တောက်ထားတဲ့တန်တမာဆက်ဆံရေးပြန်လည်စတင်လိုက်ပါပြီဒီလိုအဖြစ်အပျက်တွေဟာဘာကြောင့်ဖြစ်ပေါ်တယ်လို့များပြောနိုင်မလဲခင်ဗျာ
အခုကမှဆက်လေကဘာကြီးအချိန်လုံးပြောင်းလဲနေတာပဲဒီလိုပဲပြောင်းနေမှာပဲဒါကတော့ထူးထူးထူတွေတော့အော့စရာတော့မဟုတ်ပါဘူးပြောင်းရမှာပဲမပြောင်းလို့လည်းမဖြစ်ဘူးအဲတရားသဘောအရပြောရင်အိဋ္ဌာပေါ့နော်အိဋ္ဌာသဘောတရားအရပြောင်းနေလို့ပြောရမယ်နောက်ပြတော့လေဒီလိုပဲပြပြကဘာကြီးရရက်နေတာမှမဟုတ်ပဲတစ်ချိန်လုံးပဲပြောင်းလဲသွားလာနေတာပဲကောင်းတဲ့ဘက်ကိုပြောင်းလဲဖို့ဒါအရေးကြီးတာပေါ့
ဒီနှစ်အတွင်းမှာအမကောဘာတွေအကောက်ထဲပေါ်ဖို့ညွှန်မှန်းထားပါသလဲခင်ဗျာ
ဘူးမရဆဆာကျင်သွားလို့ရှိလို့ရှင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲနေပတ်သက်လို့လွတ်တော်တွေမှာဆွေးနွေးတာတွေရှိမယ်။ဒါပြီးတော့ဒီကိစ္စနဲ့ပတ်သက်လို့မတော့အများကြီးကြိုးစားရမယ်။ပြည်သူလူထုရဲ့ထောက်ခံမှုပြည်သူတွေရဲ့ပါဝင်မှုကလည်းတနည်းနဲ့တနည်းပို့ပြီးတော့တိုးတက်လာမယ်လို့လည်းမတော့ယုံကြည်တယ်။အဲ့ဒါကအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံပြုပြင်ပြောင်းလဲရောနှစ်နောက်ပိုင်းမှာလာမယ်ရွေးကောက်ပွဲရောအားလုံးချောမွေ့ဖို့ဆိုလို့ရှိရင်တော့တကယ်ကိုတော့ဆွေးနွေးတဲ့သူတွေကနေပြီးတော့ထိတိယောက်ရောဆွေးနွေးတိုင်မှုတွေလို့ကိုလိုပါတယ်အဲ့ဒါပြင်မောက်ပြတယ်လေမတော်ဆက်ကြိုးစားပါမှာ
လေဟုတ်ကဲ့ခင်ဗျာအခုနောက်ဆုံးကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးတဲ့နှစ်တကူစကားလက်ဆောင်ချီးမြှင့်ပေးပါလားခင်ဗျာ
လူတိုင်းလူတိုင်းဟာကိုဘာလုတင်တယ်လဲဆိုတာသိဖို့လိုပါတယ်အဲ့တော့တာဝန်သိစိတ်ဆိုတာဟာတာဝန်ဆိုတာဘာလဲဆိုတာမှန်မှန်ကန်ကန်သိရမယ်နောက်ပြီးတော့သိတဲ့အပေါ်မှာလုပ်နိုင်မယ်ဒါပဲမှပြောတာလေနှစ်တိုင်းနှစ်တိုင်းမရိုးနိုင်တဲ့ကိစ္စတော့ဒါပဲတာဝန်ဆိုတာအမြဲပဲရှိနေမှာပဲဘယ်တော့မှရှောင်လို့မရဘူးတစ်နှစ်ပြီးတစ်နှစ်တာဝန်လေးရလာမှာပဲဒါမှမဟုတ်တာဝန်ကရှောင်ကျင်စရာလည်းမဟုတ်ဘူးကြောက်စရာလည်းမဟုတ်ဘူးကြေပြွန်ဖို့ပဲလိုတယ်လို့တော့မှထင်ပါတယ်အဲ့ဒီစိတ်နဲ့မတို့ပြည်သူတွေကနေပြီးတော့ဆက်ပြီးရှောက်သွားမယ်ဆိုလို့ရှိရင်နိုင်ငံကမဟုတ်ချအောင်မြင်မှာပါတိုးတက်မှာပ
ါမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာ
ကိုဟောင်းစိုးလည်းထူထောင်ပေးလိုက်ပါတယ်ဒါမှအေးချမ်းတိုးတက်သားရကောင်းမွန်မြင့်မြတ်တဲ့နှစ်သစ်ဖြစ်ပါစေ